မြန်မာပြည်မှာဖွံ့ဖြိုးတိုးတက်ရေးကိစ္စတွေကိုလုပ်ကိုင်နေတဲ့နိုင်ငံတကာ NGO ဖွဲ့စည်းတွေနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေအတွက်လိုက်နာကျင့်သုံးရမယ့်စီကံချက်အစ်စ်တွေကိုမြန်မာစစ်ဆေးရကနေကြေညာလိုက်ပါတယ်။အဲ့ဒီစီကံချက်အစ်စ်တွေကတော့ကုလသမဂ္ဂဝန်ထမ်းတွေနိုင်ငံတကာ NGO ဖွဲ့စည်းရဲ့ဝန်ထမ်းတွေမြန်မာပြည်တွင်းမှာခရီးသွားကြမယ်ဆိုရင်မြန်မာစစ်ဆေးရအရာရှိတွေပါလိုက်ပါရမယ်ဆိုတဲ့အချက်ရဲ့အဲ့ဒီဖွဲ့တွေကအလုတ္တမအစ်စ်တွေကိုခန့်ညင်နေဆိုရင်လေမြမစစ်ဆူရကရွေးချယ်ပေးထားတဲ့လူစင်းတွေကနေရွေးပြီးတော့ခန့်ရမှာဖြစ်ပါလေကိုကြိုက်တဲ့သူကိုရွေးချယ်ပြီးခန့်ပိုင်ခွင့်မရှိဘူးဆိုတော့စီကံချက်အစ်စ်တွေကိုထုတ်ပြန်လိုက်တာပါမြမစစ်ဆူရရဲ့ဝန်ကြီးချုပ်ဘိုးချုပ်ကြီးစိုးဝင်းဟာမနေ့ပြန်အင်္ဂါနေ့မှာတရုတ်ပြည်ဘေကျင်းမြို့ကိုအလဲပတ်ခီးတွားတော့မှာပါမြမပြည်ဟာကမ္ဘာနိုင်ငံတော်များများကအဆက်ဆံတိတ်မလုပ်တာကြောင့်မဟာမိတ်တိုင်းပြည်တွေရှားပါနေတဲ့နိုင်ငံတစ်ခုလည်းဖြစ်ပါတယ်လူခွင့်ရေးချိုးဖောက်မှုတွေနဲ့မှတ်တမ်းတင်ခံရတဲ့မြန်မာစစ်ဆေးရကိုအားပေးမြှောက်ဆားပြီးတော့ကုန်သွယ်ရေးတွေတိုးမြင့်လုပ်ကိုင်နေတာကတော့တရုတ်နိုင်ငံပဲဖြစ်ပါတယ်။အိန္ဒိယသမုဒ္ဒရာတဲမှာရှိတဲ့တရုတ်ရေတပ်အတွက်မြန်မာပြည်ကသဘောပေါက်တန်းငွေတွေရနေတာကိုတရုတ်ပြည်ဘက်ကလည်းတော်လေးသဘောကျနေပါတယ်။ဒါပေမဲ့လည်းမြန်မာစစ်ဆေးရရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုစောင့်ကြည့်ပေးဖို့နိုင်ငံတကာရဲ့ဖိအားတွေတရုတ်ပြည်ကိုပို့ပြီးတော့ပေးလာနေပါတယ်။